မြန်မာစစ်တပ်ရဲ့ထိန်းချုပ်မှုအောက်မှာနိုင်ငံတွင်းအကြမ်းဖက်မှုတွေတိုးလာနေတာကြောင့်တုံးလုံ6600ကျောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာချက်ထုတ်ပါတယ်
The Secretary General renews his call on the international community including
နိုင်ငံတကာအသိုင်းအဝိုင်းဘက်ကမြန်မာပြည်သူတွေနဲ့တသားတည်းရည်တည်ချဖို့ကုလသမဂ္ဂအတွေ့အကြုံမှုချုပ်ကတိုက်တွန်းတဲ့အကြောင်းပြောခွင့်ရ Stephen Dujeris ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဆန္ဒပြသူတွေကိုတပ်ဖြတ်မှုတရားဥပဒေမဲ့ဖမ်းဆီးမှုဖမ်းဆီးထားသူတွေကိုနှိပ်စက်ညှဉ်းပန်းနေဆိုတဲ့အစင်ခံချက်တွေဟာဆိုရင်အခြေခံလူ့အခွင့်အရေးကိုချိုးဖောက်မှုနောက်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လည်ရောက်ရှိရေးထိမ့်သိမ့်သိမ့်သိမ့်ရှိရေးနဲ့ဆွေးနွေးညှိနှိုင်းရေးအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တောင်းဆိုချက်ကိုပြောင်ပြောင်တင်းတင်းအခက်နဲ့လုပ်ရဖြစ်တယ်လို့လည်းပြောဆိုထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့ဖိနှိပ်မှုတွေအဆုံးသတ်နိုင်ရေးနိုင်ငံတကာအသိုင်းအဝိုင်းကညှိနှိုင်းပေါက်ဆက်ပြီးကူညီဆောင်ရွက်ကြဖို့လေကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းကြောင်းပြောခွင့်ရရဲ့ကြေညာချက်ကဖော်ပြပါတယ်။မြန်မာနိုင်ငံတွင်းမှာအခြေအနေတွေတည်ငြိမ်သွားစေပြီးဆွေးနွေးညှိနှိုင်းနိုင်ရေးပေါ်ဆောင်ဖို့နောက်ဒီမိုကရေစီပြန်လည်ဦးလှယ်နိုင်ဖို့အတွက်အရေးကြီးတဲ့လိုအပ်ချက်တစ်ခုအနေနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုနိုင်ငံတွင်းလာရောက်ခွင့်ပြုဖို့လဲစစ်တပ်ကိုအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်။အနာသိမ့်ထားတဲ့စစ်တပ်ကကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ကိုနိုင်ငံကိုလာရောက်ခွင့်မပေးသေးပါဘူး။ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ကတော့မြန်မာပြည်သူတွေရဲ့ဒီမိုကရေစီမျှော်မှန်းချက်နောက်မြန်မာပြည်သူတွေနဲ့ထပ်တူဆက်လက်ရည်တည်ကြောင်းပြောဆိုထားပါတယ်ရှင်။